ီတစ်ပတ်ပြောချင်တာကတော့တရုတ်ကိုတရားဝင်ဆန်တင်ပို့ခွင့်အတွက်မြန်မာနိုင်ငံကကုမ္ပဏီတွေကိုရွေးချယ်တဲ့ကိစ္စနဲ့ပတ်သက်တဲ့အကြောင်းပဲဖြစ်ပါတယ်။ဒါနဲ့ပတ်သက်ပြီးဘာလို့ပြောချင်ရတာလဲဆိုတော့တရုတ်ဈေးကွက်ကပြီးခဲ့တဲ့နှစ်နှစ်လောက်အတွင်းမှာမြန်မာနိုင်ငံကတင်ပို့ခဲ့တဲ့ဆန်အားလုံးရဲ့ထောက်ဝက်ကျော်လောက်ကိုဝယ်ယူခဲ့တဲ့အေယာမဈေးကွက်ကြီးဖြစ်တာကြောင့်ပါပဲ။တရုတ်ကိုတရားမဝင်တင်ပို့နေတဲ့ဆန်ဈေးကွက်ကိုတရားဝင်ဖြစ်အောင်ဆိုပြီးပြီးခဲ့တဲ့2014ခုနှစ်နှစ်လယ်လောက်ကစပြီးတရုတ်နဲ့မြန်မာနိုင်ငံနှစ်နိုင်ငံပူးတွဲလုပ်ကိုင်နေခဲ့တာပါ။ဒါနဲ့ပတ်သက်ပြီးတရားဝင်စံတင်ပို့ခွင့်ကို AB နဲ့မေလာလောက်မှာလက်တွေ့စတင်မဲ့သဘောရှိနေပါပြီ။ဒီအတွက်မြန်မာဘက်ကနေကုမ္ပဏီ10ခုအောက်ကိုရွေးချယ်ပါဆိုပြီးတရုတ်ဘက်ကနေဇန်နဝါရီလလောက်ထဲမှာတောင်းဆိုခဲ့ပါဗျ။အဲ့ဒီတောင်းဆိုချက်အတိုင်းမြန်မာနိုင်ငံစံစဘာအသင်းချုပ်ကနေပြီးတော့တရုတ်ကိုတရားဝင်စံတင်ပို့ဖို့အတွက်ကုမ္ပဏီ9ခုကိုရွေးခဲ့ပါဗျ။အဲ့ဒီအချိန်မှစပြီးတော့မြန်မာနိုင်ငံရဲ့စံစဘာလုပ်ငန်းအတိုင်းပိုင်းထဲမှာအချင်းချင်းဝေဖန်တိုက်ခိုက်မှုတွေထွက်ပေါ်လာပါဗျ။ဝေဖန်မှုတွေကရန်ကုန်စံစဘာလုပ်ငန်းအတိုင်းဝိုင်းကလူချင်းချင်းဝေဖန်တာနဲ့တရုတ်ကိုလက်ရှိအချိန်မှာစံအဓိကတင်ပို့နေတဲ့မူဆယ်အတိုင်းဝိုင်းကနေရန်ကုန်အတိုင်းဝိုင်းကိုဝေဖန်တဲ့အပိုင်းဆိုပြီးနှစ်မျိုးဖြစ်ခဲ့ပါတယ်။ရန်ကုန်ကကုန်တဲ့အချင်းချင်းဝေဖန်တာကတော့ရွေးလိုက်တဲ့ကုမ္ပဏီ9ခုထဲမှာတချို့ကတရုတ်ဘက်ကတတ်မှတ်ထားတဲ့ကိုပိုင်စံဆက်ရှိရမယ်။အရေးအသွေးမြင့်စံတွေကိုပြပကိုတင်ပို့ဖူးတဲ့အတွေ့အကြုံရှိရမယ်ဆိုတာတွေနဲ့မကိုက်ညီဘူးဆိုပြီးတော့ဖြစ်ပါတယ်။မူဆယ်ဘက်ကကုန်သည်တွေရဲ့ဝေဖန်ချက်ကတော့တရားဝင်စံတင်ပို့မှုကိုမကြခင်စတင်တော့မယ်ဆိုတဲ့အချိန်မှာတိုက်တိုက်ဆိုင်ဆိုင်မူဆယ်ကနေယူနန်တဲကိုတရားမဝင်တင်ပို့နေတဲ့မြန်မာစံတွေကိုတင်းတင်းကြပ်ကြပ်ဖမ်းဆီးတဲ့အတွက်ပဲဖြစ်ပါတယ်။ဖမ်းတာကတရုတ်အောက်ခွန်ဘက်ကတရုတ်ကုန်သည်တွေကိုဖမ်းတာဖြစ်ပေမဲ့အရင်အချိန်တွေတုန်းကထက်ဖမ်းတာပိုပြီးပြင်းပြင်းထန်ထန်ဖြစ်ခဲ့တာပါ။မူဆယ်ကုန်သည်တွေကဒါဟာတရုတ်ကိုတင်ပို့တဲ့ဈေးကွက်ကိုလက်ဝကြီးအုပ်ချင်တဲ့ရန်ကုန်ကုန်သည်တွေကတရုတ်အစိုးရဘက်ကိုတိုက်တွန်းတာကြောင့်ဖြစ်ရတယ်ဆိုတဲ့ပုံစံမျိုးနဲ့ဝေဖန်တာဖြစ်ပါတယ်။ပေါ်မှာပြောခဲ့တာကတော့နှစ်နှစ်သုံးနှစ်လောက်တရားမဝင်လှုပ်လာခဲ့တဲ့တရုတ်ကိုစံတင်ပို့တဲ့ဈေးကွက်ကိုတရားဝင်လှုပ်ခွင့်ရတော့မယ်ဆိုတဲ့အချိန်မှာမြန်မာနိုင်ငံကစံကုန်တဲ့အတိုင်းဝိုင်းထဲမှာအချင်းချင်းဝေစုလွင်ဖြစ်ပေါ်နေတဲ့အကြောင်းတွေကိုအကြမ်းမြင့်တင်ပြတာပဲဖြစ်ပါတယ်။တရားမဝင်လှုပ်နေကြတော့ကုန်သည်တွေအချင်းချင်းဘာပြက်တနာမှကြီးကြီးမားမားဖြစ်ခဲ့တာမရှိပေမဲ့အားလုံးလိုချင်နေတဲ့တရားဝင်တင်ပို့ခွင့်လည်းရတော့မယ်ဆိုရောပြဿနာကစရောဆိုတာမျိုးဖြစ်နေပါတယ်။ပြဿနာပေါ်ရတဲ့အနေအထားကိုကြည့်ရတာကတော့တရုတ်ကိုလက်ရှိအချိန်အထိမြန်မာနိုင်ငံကနေဆန်ကိုတရားမဝင်တင်ပို့နေတဲ့ပုံစံကဒီပြည်နိုင်ငံတွေကိုတင်ပို့တဲ့ပုံစံလိုမျိုးတန်ချိန်ထောင်နဲ့တောင်းနဲ့ချီပြီးတစုတစည်းတည်းပို့ခဲ့တာမဟုတ်ပါဘူး။တပိုင်းတနိုင်ပုံစံမျိုးနဲ့လုပ်နေခဲ့ကြတာပါ။ဒီတော့အင်အားကြီးကုန်သည်တွေကတရုတ်ဈေးကွက်ထဲကိုထဲထဲဝင်ဝင်မလုပ်ခဲ့ရကနေအခုတရားဝင်ပို့ခွင့်ရမယ်လဲဆိုရောပမာဏများများဆဆလောက်ခွင့်ရတော့မှဖြစ်တဲ့အတွက်ပါဝင်ဖို့ကြိုးပမ်းရာကနေအကျိုးစီးပွားပြန်ဆိုင်ကြတာလို့ရေပုံရသုံးသပ်နိုင်ပါတယ်ဒီလိုမျိုးကုန်တဲ့အတိုင်းဝိုင်းထဲမှာသူတို့ဟာသူတို့အကျိုးစီးပွားလုပ်ရင်းဖြစ်ပေါ်နေတဲ့ကိစ္စကိုဘာလို့များအထူးတလည်ပြောနေရတာလဲဆိုရင်အကြောင်းရင်းခိုင်ခိုင်မာမာရှိပါတယ်ဒီကိစ္စကတိုင်းပြည်ရဲ့အကျိုးစီးပွားနဲ့တိုက်ရိုက်သက်ဆိုင်နေပါတယ်ဘာလို့လဲဆိုတော့တရုတ်ကတင်ပို့နေတဲ့ဆန်ဈေးကွက်မကြီးထွားလာခင်တုန်းကမြန်မာနိုင်ငံမှာစဘာပေါ်ချိန်လေသမားလက်ထဲစဘာရှိတဲ့အချင်းဆိုရင်ဈေးကအဝေးအစီးအထိထိုးကြစဘာပေါ်ပြီး3-4လလောက်ကြာလို့ကုန်တယ်တွေလက်ထဲစဘာရောက်ပြီးဆိုရင်ဈေးကဒုံးပြန်လှုပ်တလို့ပြန်တက်သွားဆိုတဲ့လေသမားတွေရဲ့လှုပ်အားခါကိုစဘာလောင်ပြီးခေါင်းပုံဖြတ်တဲ့ဈေးကွက်ကနှစ်ပေါင်းများစွာတည်ရှိနေခဲ့ပါတယ်။ဒါပေမဲ့2012ခုနှစ်နောက်ပိုင်းမှာတရုတ်ကနေဆက်ကနေတင်ပို့တဲ့ဆန်ဈေးကွက်ရုတ်တရက်ကြီးထွားလာတာကြောင့်မြန်မာနိုင်ငံကနေပြပကိုတင်ပို့ရတဲ့ဆန်ပမာဏဟာအရင်တက်နှစ်ဆနီးပါးများလာပါတယ်။ဒါရဲ့အကျိုးဆက်အဖြစ်စဘာပေါ်ချင်းဈေးထိုးကြတဲ့ဖြစ်ရဆိုးကလည်းတော်တော်ကြီးကိုတက်တာသွားခဲ့ပါတယ်။စဘာပေါ်တဲ့အချိန်ဈေးကကျတဲ့သေးပေမဲ့အရင်လိုအများကြီးထိုးမကြတော့တဲ့အတွက်ဘာပဲဖြစ်ဖြစ်တရုတ်ဈေးကွက်ရဲ့ကျေးဇူးကြောင့်လယ်သမားတွေလည်းအရင်ကတည်းကစာရင်နည်းနည်းတော့ခံတာလာတဲ့အနေအထားရှိလာပါတယ်။အဲဒါကြောင့်လက်ရှိအချိန်မှာမြန်မာနိုင်ငံကနေပြပကိုတင်ပို့နေတဲ့ဆန်ပမာဏအားလုံးရဲ့ထောက်ဝက်ကျော်ကိုဝယ်ယူနေတဲ့တရုတ်ဈေးကွက်အချင်းနေကောင်းချင်းဆိုးချင်းဟာကုန်တယ်တွေအကျိုးအမြတ်ရခြင်းမရခြင်းဆိုတာတက်ကြော်လွန်ပြီးမြန်မာနိုင်ငံအပေါ်တက်ရောက်မှုရှိနေပါတယ်။ကုန်တယ်တွေနဲ့တင်မကပဲနိုင်ငံလူဦးရေထဲမှာရာဂိုင်းတို့အများကြီးပါဝင်နေတဲ့လယ်သမားတူကြီးရဲ့ဘဝနဲ့လည်းတက်ရဲ့အချိုးကျနေပါတယ်။ဒါကြောင့်တရုတ်ကိုတရားဝင်စံတင်ပို့ခွင့်လိုင်စင်ပေးဖို့အတွက်မြန်မာကုမ္ပဏီတွေကိုရွေးချယ်တဲ့နေရာမှာပြည်တွင်းအဖွဲ့အစည်းတွေကတာဝန်ယူလုပ်ကိုင်ရင်ဘလောက်ပဲတမာတမတ်ရှိတယ်ဖြစ်ပါစေပြဿနာကတော့ရှိနေမှာပဲဖြစ်ပါတယ်။ဒါကြောင့်တကယ်တမ်းဖြစ်တင်တာကမြန်မာအချင်းချင်းရွေးချယ်တာတဲ့တင်ပို့ခွင့်လိုင်စင်ကိုပေးဖို့အတွက်အချက်လက်တွေကိုမြန်မာဘက်ကစစ်စစ်ပေးပြီးတရုတ်ဘက်ကအဆုံးဖြတ်ပေးတဲ့ပုံစံနဲ့သွားတာကအကောင်းဆုံးဖြစ်ပါလိမ့်မယ်။မဟုတ်ရင်တော့ ကိုယ်နိုင်ငံအတွက်ပေါ်ပေါက်လာတဲ့ကုံသွယ်ရေးအခွင့်အလမ်းကောင်းတရဟာအကျိုးရတဲ့တလောက်မရပဲဟိုမရောက်ဒီမရောက်ဖြစ်သွားနိုင်ပါတယ်စီးပွားရေးဖွံ့ဖြိုးမှုမျက်မှောက်ပြုနိုင်ကြပါစေကျေးဇူးတင်ပါတယ်ကျွန်တော်အောင်နိုင်ကျော်ပါ